ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ခေါင်းဆောင်ကိုကုလသမဂ္ဂကအစ်စ်ပြောင်းလဲခန့်အပ်လိုက်ပါတယ်။မူလကအဖွဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့အိန္ဒိယနိုင်ငံကတရားရုံးချုပ်ရှေ့နေအင်ဒရီယာဂျိုင်စင်းကိုအဖွဲ့ကဖယ်ရှားပြီးအင်ဒိုနီးရှားရှေ့နေချုပ်အဖြစ်တာဝန်ယူခဲ့ဘူးသူမာဇူကီဒါရုစမန်ကိုကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌကအစားတူခန့်အပ်တာဖြစ်ပါတယ်။မစ္စတာဒါရုစမန်ကတော့ကုလသမဂ္ဂရဲ့မြောက်ကိုရီးယားလူခွင့်ရေးအခြေအနေဆိုင်ရာအထူးကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့သူပါအသက်ဖွဲ့စည်းလိုက်တဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့မှာတော့အင်ဒိုနီးရှားရှင်နေချုပ်ဟောင်းမာဇူကီဒါရုစမန်ကဦးဆောင်မှာဖြစ်ပြီးသရီလင်္ကာနိုင်ငံကလူ့အခွင့်အရေးကော်မရှင်ဥက္ကဋ္ဌဟောင်းရာဟီကာကူမာရာဆွာမီနောက်ဩစတြေးလျနိုင်ငံကနိုင်ငံတကာလူ့အခွင့်အရေးဆိုင်ရာအတိုင်ပင်ခံပုဂ္ဂိုလ်ခရစ်စတိုဖာဒိုမီနစ်ဆီရိုတီတို့ကအဖွဲ့ဝင်တွေအဖြစ်တာဝန်ယူမှာဖြစ်ပါတယ်အိန္ဒိယနိုင်ငံကတရားရုံးချုပ်ရှေ့နေအင်ဒရီယာဂျိုင်စင်ကိုဘာကြောင့်အဖွဲ့ကနေဖယ်ရှားလိုက်ရတယ်လဲဆိုတာကိုတော့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီဘက်ကပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့သူမကအဖွဲ့ကောင်ဆောင်အဖြစ်ရွေးချယ်ခံရပြီးတဲ့နောက်အယ်ဂျာဇီရာသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာမြန်မာနိုင်ငံကရိုဟင်ဂျာတွေဟာလူမျိုးတုံးတပ်ဖြတ်ခံရမဲ့အခြေအနေမျိုးနဲ့ရင်ဆိုင်လာရနိုင်တာကြောင့်အခြေအနေကအတော်ကိုပဲမနှိမ့်မြှုပ်ဖွယ်ကောင်းပါတယ်လို့ပြောဆိုခဲ့တာပါ။အဖွဲ့ရဲ့လုပ်ငန်းတွေမစခင်မှာအခုလိုပြောဆိုချက်ဟာဆိုရင်အချက်အလက်ရှာအဖွဲ့ပေါ်အများယုံကြည်လက်ခံနိုင်မှုအပေါ်ထိခိုက်နိုင်တယ်ဆိုတဲ့ဝေဖန်မှုတွေရှိခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဖွဲ့စည်းလိုက်တဲ့မြန်မာဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကတော့မြန်မာနိုင်ငံတွင်းကအထူးသဖြင့်ရခိုင်ဒေသအတွင်းစစ်တပ်နဲ့လက်နက်ကိုင်တပ်ဖွဲ့တွေရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအနိုင်ကျင့်မှုဆိုင်ရာဆွတ်ဆွဲချက်တွေနဲ့ပတ်သက်ပြီးအချက်အလက်စုဆောင်းပြီးကုလသမဂ္ဂကိုတင်ပြဖို့ဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကိုနိုင်ငံတွင်းဝင်ရောက်ခွင့်မပြုဘူးလို့ရည်ရည်ပြပြောဆိုထားတာပါအခုအစ်စ်ဖွဲ့စည်းလိုက်တဲ့ကုလအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပတ်သက်လို့တော့မြန်မာအစိုးရဘက်ကတုံ့ပြန်ထားတာမရှိသေးပါဘူးကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့အနေနဲ့လာမယ့်စက်တင်ဘာလမှာတွေ့ရှိချက်တွေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုနှုတ်နဲ့အစီရင်ခံရမှာဖြစ်ပြီးလာမယ့်2018ခုနှစ်မတ်လမှာတော့အစီရင်ခံစာတစ်စောင်ရေးသားတင်သွင်းရမှာဖြစ်ပါတယ်